ကိုဗစ် -19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေအထားကိုကာကွယ်တဲ့အနေနဲ့မြန်မာနိုင်ငံကလည်းခီးသွားလာမှုဆိုင်ရာကန့်သတ်ချက်တချို့ကိုဒီနေ့မှထုတ်ပြန်လိုက်ပါတယ်။တောင်ကိုရီးယားနိုင်ငံနဲ့တရုတ်နိုင်ငံတွေကို14ရက်အတွင်းမှာခီးသွားထားတဲ့နိုင်ငံကခီးသွားတွေကိုမြန်မာနိုင်ငံထဲကိုဝင်ခွင့်ပြုမှာမဟုတ်ဘူးဆိုပြီးတော့မြန်မာနိုင်ငံကျန်းမာရေးနဲ့အကူအညီဝန်ကြီးဌာနကဒီနေ့မတ်လ15ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဒါပြင်အီတလီ၊အီရန်၊ပြင်သစ်၊စပိန်နဲ့ဂျာမနီနိုင်ငံတွေကလာတဲ့သူတွေကိုတော့14ရက်ကြာတည်တံ့ခွဲထားပြီးတော့စောင့်ကြည့်စစ်ဆေးသွားမှာဖြစ်ပြီးတော့တမန်နေအနေနဲ့ကတော့သူတို့ရဲ့နေအိမ်တွေမှာဘယ်သူနဲ့မှမတွေ့ပဲတီးတန့်ခွဲနေရမှာဖြစ်တယ်ဆိုပြီးတော့ပြောပါရယ်။ဒါပြင်အဲ့ဆလီယက်တွင်အဲ့နိုင်ငံတွေကိုခီးတော်ဖူးတဲ့မြန်မာနိုင်ငံသားတွေကိုတော့တီးတန့်ခွဲပြီးတော့စောင့်ကြည့်စစ်ဆေးတာတွေလုပ်သွားမယ်လို့ဒီထုတ်ပြန်ချက်ထဲမှာပြောထားပါရယ်။အမေရိကန်ပြည်ထောင်စုကလာတဲ့သူတွေကိုတော့စောင့်ကြည့်သွားမယ်ဆိုပြီးတော့ပြောထားပါရယ်။ဒါပြင်စင်ကာပူနိုင်ငံကိုသွားမယ်မြန်မာနိုင်ငံသားတွေအနေနဲ့စင်ကာပူနိုင်ငံမှာဆလီယက်ကြာအိမ်တွင်တီးတန့်ခွဲပြီးနေထိုင်သွားမှာဖြစ်ပြီးတော့စင်ကာပူနိုင်ငံကသတ်မှတ်ထားတဲ့ကျန်းမာရေးဆိုင်ရာကြီးညာချက်ကိုဖြည့်ပြီးတော့တန်ရုံးကိုပို့ပေးရမယ်လို့စင်ကာပူနိုင်ငံဘက်ကကြေညာထားကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အခုချိန်ထိတော့မြန်မာနိုင်ငံမှာဒီကနေ့ညနေပိုင်းအထိဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူအဖြစ်အတည်ပြုထားတဲ့သူတယောက်မှမရှိသေးပဲစောင့်ကြည့်လူနာ5ဦးပဲရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနဘဟုကူးစက်မှုတိုက်ဖျက်ရေးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်။အစတဲမှာပဲထိုင်းနိုင်ငံမှာရှိနေတဲ့မြန်မာလူသမားတွေအနေနဲ့လည်းတတိထားနေထိုင်ကြဖို့ကိုထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ရုံးကအကြီးအကျယ်ထုတ်ထားပါဗျ။မြန်မာရှေ့ပြောင်းလူသမားတွေအနေနဲ့လူထုထက်တဲ့နေရာတွေကိုမသွားဖို့ခီးသွားလာမှုဆင်ကျင်ဖို့အပြင်သက်ဆိုင်ရာကတတိပေးကြညာချက်တွေနဲ့ညီလှုပ်ဆောင်နေထိုင်ကြဖို့ကိုဘန်ကောက်မှာရှိတဲ့မြန်မာတန်ရုံးကမတ်လ14ရက်နေ့နေစွဲနဲ့ကြညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ။